အမေရိကန်ကွန်ဂရက်စ်တို့မှပြောကြားခဲ့တဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟူရဲ့မင်းငွန်းထဲမှာအီရန်နိုင်ငံရဲ့နျူကလ িয়ার ပြဿနာနဲ့ပတ်သက်လို့ထူးထူးခြားခြားမပါဘူးလို့သမ္မတဘရက်ကိုဘာမှကဝေဖန်လိုက်ပါတယ
် As far as I can tell there was nothing new the prime ministerI think appropriately pointed out.
မင်းငွန်းထဲမှာအသေးစိတ်ဆိုလို့ဘာမှပါတာမတွေ့ရတဲ့အကြောင်းဒါပေမဲ့အမေရိကန်နဲ့အစ္စရေးချဆက်ဆံရေးဟာမပြတ်ပြားနိုင်အောင်ခိုင်မာတယ်လို့အစ္စရေးဝန်ကြီးချုပ်ရဲ့ပြောကြားချက်နဲ့အီရန်နိုင်ငံကိုအုပ်ချုပ်နေတဲ့အစိုးရအမေရိကန်နဲ့အစ္စရေးအကျိုးစီးပွားတွေကိုချိန်ချောက်နေတယ်ဆိုတဲ့သဘောထားတွေကိုတော့သူ့အနေနဲ့လက်ခံတယ်လို့လည်းသမ္မတဝမ်မာကပြောဆိုထားခဲ့တာပါ။အထက်နဲ့အောက်လွှတ်တော်နှစ်ရပေါင်းရှင်းမောက်မနေ့ကအစ္စရေးဝန်ကြီးချုပ်ရဲ့မင်းငွန်းစကားပြောကြားချက်မှာနိုင်ငံကကိစ္စတွေအတွက်ဥရောပခေါင်းဆောင်တွေနဲ့ဗီဒီယိုကတစ်ဆင့်ဆွေးနွေးနေတဲ့အတွက်မကြည့်ဖြစ်ခဲ့ပေမဲ့မင်းငွန်းစာသားကိုဖတ်ကြည့်ဖြစ်တယ်လို့လည်းသမ္မတဝမ်မာကအင်တာဗျူးမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ကတော့သမ္မတဝမ်မာအစိုးရအနေနဲ့အီရန်နိုင်ငံနဲ့ဆက်ဆံညီနေတဲ့သဘောတူညီမှုတွေရရှိရေးမကြိုးပမ်းနိုင်ဘူးလို့ကွန်ဂရက်စ်လူတော်မင်းငွန်းထဲမှာအတိတ်ကအယုံဆိုင်ပြောကြားသွားခဲ့တာပါ။သမ္မတဝမ်မာကတော့အစ္စရေးပေါ်ချင်းချောက်လာနိုင်တဲ့နျူကလ িয়ার လက်နက်တွေကိုအီရန်နိုင်ငံမှာရနိုင်အောင်အကောင်းဆုံးနည်းလမ်းကတော့သဘောတူညီမှုတည်းရနိုင်မှုသာဖြစ်တယ်လို့ပြောဆိုထားတာပါ။အင်ဂျီရောတာဝန်ရှိသူတွေကတော့ကွန်ဂရက်စ်လူတော်မှာအစ္စရေးဝန်ကြီးချုပ်မင်းငွန်းပြောကြားမှုသမ္မတအင်ဂျီရောနဲ့မတိုင်မြဲအောက်လွှတ်တော်ဥက္ကဋ္ဌဂျွန်ပီနာကဖိတ်ကြားခဲ့တာလောက်ထုံးလုံးကြီးကိုချုပ်ပေါက်အကြတယ်လို့ပြောဆိုခဲ့ကြပါတယ်။